NLD အစိုးရလက်ထက်2019မနှစ်တုန်းကမန္တလေးမြို့မှာစတင်ခဲ့တဲ့လမ်းလျှောက်တကြံကိုလူတွေစိတ်ဝင်စားခဲ့ကြပြီးအခြားမြို့ကြီးတွေမှာပါဒီကနေ့ကျင်းပလာတာမှာလူညုံရေးတိုးမြင့်ချလာတဲ့ရန်ကုန်မြို့မှာလည်းလမ်းလျှောက်တကြံပွဲကိုနေရာခွဲပြီးကျင်းပနေပါတယ်။တကြံအတန်ကျက်တွေကိုစီကံတင်းကျက်မယ်လို့အစောပိုင်းမှာသတင်းထွက်ခဲ့ပေမဲ့နောက်ဆုံးမှာလွတ်လပ်ခွင့်ရသွားပါတယ်။ရန်ကုန်တကြံအကြက်နှင့်မြင်ကွင်းအခြေအနေကိုတော့အဲ့ဒီတကြံပွဲမှာကိုတန်းရောက်နေတဲ့ VOA သတင်းတော့ကိုစီသူကိုဆက်သွယ်မေးမြန်းထားပါတယ်။ကိုစီသူရဲ့ဒီနေ့ကတကြံအကြက်နှင့်ဆိုတော့ရန်ကုန်မြို့ရဲ့လမ်းလျှောက်တကြံအခြေအနေဘယ်လိုရှိပါလဲခင်ဗျ။
ဟုတ်ကဲ့ပါဒီနေ့မှာတော့ဒီလမ်းလျှောက်တကြံကရန်ကုန်မှာထူးထူးခြားခြားလုပ်တယ်ဆိုတော့တော်တော်လေးဆင်နွှဲကြတွေ့ရတယ်ဗျအဓိကအဖြစ်တော့လမ်းလျှောက်တကြံကဒီရန်ကုန်မြို့တော်ခမ်းမရှိဒီမာဘူလာပန်းချံလမ်းတစ်လျှောက်မှာသူတို့ကဒီလမ်းလျှောက်တကြံဆိုပြီးတော့ဒီရန်ကုန်တိုင်းဆိုရအစီအစဉ်နဲ့ sign board တွေပါနေသူတို့ကတခြားလုပ်တယ်စုပြတာတွေပါတယ်ကျွေးတယ်နောက်လာတဲ့လူတွေလည်းအချင်းချင်းရေပတ်လို့ရအောင်ဒီရေတွေကအစားအလုံးစီစဉ်ပေးထားတယ်နောက်ပြီးတော့နောက်ဆက်လမ်းလျှောက်တကြံတစ်ခုကရန်ကုန်ကံတော်ကြီးပန်းချံထဲမှာပေါ့နော်အဲ့ထဲမှာလည်းသူကလမ်းလျှောက်တကြံဆိုပြီးတက်တက်စီစဉ်ပေးထားတယ်။နောက်တော့ဖြစ်တော့အဲ့မှာမိသားစုတွေလာကြတယ်ပန်းချံထဲမှာနားယူကြတယ်အသက်ကြီးတဲ့သူတွေကအစားကျွန်တော်တို့တွေ့ရတယ်ဗျ။ဆိုတော့ဒီနေ့ဆိုရင်ရန်ကုန်မြို့ရဲ့လမ်းလျှောက်တကြံကိုလူတွေလည်းတော်တော်လေးနှစ်သက်ကြတယ်။နောက်ပြီးတော့လမ်းလျှောက်တကြံဆင်နွှဲကြတဲ့သူတွေလည်းတော်တော်များတယ်ခင်ဗျ။
ဟုတ်ကဲ့ဒီလိုမျိုးလမ်းလျှောက်တကြံလုတာရဲ့ပြီးတော့တကြံမန်းတက်တွေကမြို့နယ်အတော်များများမှာဖြန့်ကျက်ပြီးလုတာဆိုတော့ဒီလုံချုံရေးယူပေးတဲ့အနေအထားတွေရောဘယ်လိုသတိထားမိပါသလဲ
။ဟုတ်ကဲ့လုံချုံရေးကိစ္စကတော့ဒီရဲအင်အား 8,000 လောက်သုံးတယ်လို့တကြံမတိုင်းရင်မှကြီးညာထားတယ်ဗျ။ကြီးညာတဲ့အတိုင်းပဲချို့နေရာတော်တော်များများလူစီကားတဲ့မန်းတက်အကြီးကြီးတွေနောက်ချို့လမ်းတွေရဲ့မန်းတက်ဒီအသေးလေးတွေမှာလည်းရဲအင်အားတွေချုပ်တွေ့ရတယ်ဗျဒီနေ့မှာနည်းနည်းပို့ပြီးတော့ထူးခြားတာကစီးပွားရေးမန်တက်တွေကိုလည်းပြန်ပြီးတော့ခွင့်ပြုလာတယ်ခွင့်ပြုလာတဲ့အတွက်အဲ့ဒီနေရာတွေမှာလည်းလုံခြုံရေးတွေချထားတယ်စီးပွားရေးမန်တက်တွေပြန်ပြီးခွင့်ပြုတော့အဲ့ဒီနေရာတွေမှာဒီငယ်တွေလည်းလာကြတော့လူများတယ်အဲ့ဒီနေရာတွေမှာလည်းလုံခြုံရေးကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့မြို့နယ်အလိုက်ဒီမှာလည်းဒီဗဟုမန်တက်ဆိုတာတွေရှိနေတော့အဲ့မှာလည်းလူတွေကလာကြတယ်ကြော်ကြတယ်ဆိုတော့အဲ့ဒီမှာလည်းလုံခြုံရေးအင်အားတွေတွေ့ရတယ်ဗျဆိုတော့ဒီနေ့တကြံကတော့အင်းနဲ့အားနဲ့လုံခြုံရေးယူထားတာမျိုးတွေ့ရပါတယ်။ခိုင်ရန်ဖြစ်ပေါ်လာတွေပါတယ်ကတော့လုံဆန်အတိုင်းတဝက်ရှင်ဝတ်ဆိုတော့အနေပါရှိပါတယ်။ဒါပေမဲ့လူအသေးအပြောက်တော့ခုချိန်ထိတော်တော်လေးကိုမကြားရသေးပါဘူးခင်ဗျ
။ဟုတ်ကဲ့။နောက်တစ်ခုကဒီတန်ကျက်ပေါ့လေ။တန်ကျက်စင်စာတင်းကျက်မဲ့ဘာညာအစောပိုင်းမှာသတင်းတွေကလည်းထွက်ထားတော့ဒီနှစ်တန်ကျက်ထိုးတဲ့အဖွဲ့တွေရဲ့အခြေအနေဘယ်လိုရှိပါလဲ
။ဟုတ်တယ်ဗျ။တန်ကျက်ကတော့ဒီတကြမ်းမတိုင်းခင်မှာတန်ကျက်တွေကိုစင်စာတင်ရမယ်တန်ကျက်ထိုးမဲ့စာသားတွေကိုကြိုတင်ကြောင်းကြားမယ်စင်စာဖွဲ့ရနေပြီးတော့တိဖက်မယ်ဆိုပြီးတော့လုပ်ပါတယ်ဒါပေမဲ့တန်ကျက်ထိုးမဲ့အဖွဲ့တွေကဒါကိုလက်မခံဘူးစင်စာကိစ္စကိုသူတို့လက်မခံဘူးတန်ကျက်ဆိုတာလွတ်လွတ်လပ်လပ်ရှိရမယ်သူတို့ပြောချင်တဲ့အကြောင်းအရာတွေကိုပြောရမယ်ဆိုပြီးတော့သူတို့မတင်ဘူးဆိုပြီးတော့သူတို့လုပ်ကြတော့နောက်ဆုံးတော့တကြမတိုင်းခင်မှာပဲအဲ့ဒီကိစ္စပြည်လဲသွားပုံရပါတယ်အခုတော့တန်ကျက်အဖွဲ့တွေကသူတို့လွတ်လွတ်လပ်လပ်သူတို့ဒီသူတို့စုံရက်ဒီမှာသူတို့စုရက်ဒီမှာတန်ကျက်ထိုးကြတယ်နောက်တန်ကျက်ကားတွေနဲ့ဒီရန်ကုန်မြို့အနက်မှာတွားပြီးတော့တန်ကျက်ထိုးနေကြတယ်ကျွန်တော်တို့လမ်းတွေမှာတွေ့ရတယ်ဗျဒီသီးမင်္ဂလာဈေးလိုနေရာမျိုးနောက်သင်္ကြီးဈေးလိုနေရာမျိုးနောက်ပြီးတော့ဒီမြို့ရခမအနီးနေရာတွေမှာရှိတယ်နောက်ရန်ကင်းဘုံမန်းတက်လိုနေရာမျိုးစမ်းကြောင်းဘုံမန်းတက်လိုနေရာမျိုးထိုးလာထိုးပါတယ်ဆိုတော့တန်ကျက်ဖွဲ့တွေကတော့အဓိကအဖြစ်လက်ရှိအစိုးရကာလအတွင်းမှာသူတို့တိတ်ပြီးတော့အားမလို့အားမရဖြစ်တဲ့အကြောင်းအရာတွေကိုသူတို့အဓိကထားပြီးတော့ဒီတန်ကျက်ထဲမှာထည့်ပြီးတော့သူတို့အယော်တဲ့သဘောအနေနဲ့တန်ကျက်ထိုးကြပါတယ်ဆိုတော့တန်ကျက်တွေကတော့လွတ်လွတ်လပ်လပ်တန်ကျက်ထိုးခွင့်ရကြတယ်ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
ရကန်ရန်ကုန်တကြံပွဲတော်ကိုကိုယ်တိုင်တွားရောက်လည်လာခဲ့တဲ့ VOA သတင်းတော်ကိုစီသူကိုဆက်သွယ်မေးမြန်းခဲ့တာပါ